မြန်မာစစ်တပ်ကဝါနယ်တဲကိုသွန်းလာတဲ့လက်နက်တွေကိုနှစ်ကြိမ်ဝါတပ်ကနေပြီးတော့ဖြုတ်သိမ်းတယ်လို့သိရပါတယ်ဒီလိုသိမ်းရတာကနောက်ခံအကြောင်းရင်းရှိမယ်လို့လည်းကျွန်တော်တို့စဉ်းစားကြည့်လို့ရတယ်ပေါ့နော်ဒါကြောင့်ဒီဝါဘက်ကဘယ်လိုတွက်လဲဗမာစစ်တပ်ကဘယ်လိုတွက်တယ်ထင်လဲဗျ
ကျွန်တော်တို့အမြင်ပေါ့နော်ဒီနယ်တဝိုက်မှာနေခဲ့မှုတဲ့တိုက်ခဲ့မှုတဲ့လူတယောက်တည်းပြောမဆိုရင်ဒါကတော့တစ်ဖက်ကလည်းစဉ်းစားနေတာဒီလိုအခြေအနေမှာဝါနယ်ဗမာစုအချာမှာတစိုးတရားမချေလည်မှုတွေညှိနှိုင်းလို့မရတဲ့ကိစ္စတွေဖြစ်ပေါ်နေတဲ့အချိန်မှာဒီလိုမူလရှိနေပြီးတဲ့ခွဲနှစ်ခွဲကိုထပ်ဖြည့်တဲ့ခါမှာနှစ်လမ်းကူချင်းတော့လေတခုကတော့တခုခုဖြည့်ပေါ့ဗျာအဲ့တခွဲနှစ်ခွဲကသူ့တို့လုံကြုံမှုကာကွယ်နိုင်ဖို့မလုံလောက်တဲ့အတွက်တို့တွေလိုအပ်ချက်အရာလိုအပ်လို့ခရမ်းပြီးတော့ဖြည့်သလားဒါတခုပေါ့နော်ဒါမှမဟုတ်ပဲနောင်ဖြစ်လာမဲ့ပဋိပက္ခတွေမှာတွင်းကနေပြီးတော့သူလှုပ်ရှားနိုင်အောင်ဆိုပြီးတော့ကြည်စံနေခရမ်းတွေကိုအကျိုးပို့ထားသလားဆိုတာဒါပေမဲ့ဘလို့ပဲဖြစ်ပါစစ်တပ်တက်ကရှေ့ဝရောက်ကိုထွက်လာပြီဆိုရင်တို့မှလုံလောက်တဲ့လက်နဲ့ခရမ်းကပါပီးသားဖြစ်ပါတယ်အခုတို့ထပ်ဖြစ်တာကတော့ကျွန်တော်ထင်တယ်တိတ်ပြီးတော့ခိုင်မာတဲ့အကြောင်းချက်မရှိတဲ့အောက်မှာကျွန်တော်ထင်တာတော့သူရူတာဟုတ်သဘောတိတ်မဆောင်တဲ့သဘောပါပါတယ
်အခုတို့တိန်းတာကဗမာစစ်စိုးရနဲ့ငကိုကလည်းဆက်ဆံရေးအရာဒီနိုင်မယ်ပြောင်းတဲ့ကိစ္စတွေပါတယ်နောက်တစ်ခုကတခြားဒီလက်နဲ့ဖြုတ်ရေးမဖြုတ်ရေးကိစ္စ2010ကိစ္စတွေဒါတွေရှိနေတဲ့အချိန်မှာသူလက်နဲ့တင်းနေတာဖြစ်တယ်နောက်ပြီးတော့ဒုတိယဗိုလ်ချုပ်ကြီးရဲမြင့်ကလည်းစားဖတ်ရရှိချုပ်ကလည်းသူတွန်ဆန်းကိုရောက်လာတယ်ဒီဆက်ဆံရေးဒီလိုဥရဟုဖြစ်နေတဲ့အချိန်မှာအောက်ခြေဆက်မှာလက်နဲ့ရေးရာပြိပက္ခဖြစ်တယ်ဆိုတော့စည်ရေးနိုင်ငံရေးရာအနေထားကဘယ်လိုရှိလဲဗျသူတို့ရဲ့ဆက်ဆံရေးအနေထား
ဟုတ်ကဲ့ဘာစစ်တပ်ကတော့ तू ကအစီအစိုက်ပြောခဲ့တာရှိတာပေါ့အထူးသဖြင့်ဒီဝါနယ်နေအထူးဒေသလေးတို့ကိုတပ်ပြုရင်ပြောင်းလဲရေးကိစ္စနဲ့နောက်ဒေတာတွေကိုရွက်ောက်ပဲပြီးတဲ့ခါမှာအစိုးရဝန်ထမ်းတွေဝင်လာမဲ့ကိစ္စတွေပေါ့နော်အဲ့လိုပြောတဲ့ခါမှာသူတို့ဗိုလ်ရဲမြင့်ဝင်လာတာ20ရဲလောက်ပါဝင်ရောဖြစ်မယ်တဲ့မုံလာမှာတက်ဆိုင်ရာတပ်မှုတွေတွေ့တယ်ကျွန်တော်တို့ကြားရတယ်တွေ့တဲ့ခါမှာလည်းအဲ့လိုပေါ့ဒီဟာတွေသူချပြတယ်အဲ့လိုချပြတဲ့အောက်မှာလည်းဒီကျွန်တော်တို့ကြားသိတဲ့လောက်ပေါ့နော်အဲတက်ဆိုင်ရာအထူးဒေတာလေးတပ်မှုတချို့ကလည်းဒီလက်နဲ့ဖြုတ်တဲ့ကိစ္စပေါ့နော်တပ်တုပ်ပြောင်းလဲကိုတစ်အချို့ဒါတော့ချက်ချင်းပြောင်းလဲလို့မရနိုင်ဘူးနေ့ချို့တော့ဆက်လက်တည်ရှိဖို့လိုတယ်ဆိုတဲ့အမြင်မျိုးတရုတ်ပြည်မှာတော့မှဒီဟောင်ကောင်ဆိုရင်ည90မှာတဖြည်းဖြည်းလက်ခံပြီးတဖြည်းဖြည်းနဲ့အဲ့လိုပြောင်းလဲရတာဖြစ်တယ်ပေါ့နော်အချိန်တစ်ချိန်ယူအောင်မယ်လို့တဘောအခြေခံရပြောမယ်ဆိုရင်တော့လည်းနဲ့မလွတ်ချင်တဲ့သဘောပါပဲပလင်လေးမမပွားနဲ့တင်ပြကြတာပေါ့ဗျာဒါတခုပေါ့အဲ့တော့ဝါနေကြတော့လေဒါတို့အချိန်3ချိန်လောက်6လပိုင်းမှာတစ်ချိန်ကြိုင်းတုံမှာအဲ့ဒီဝရဲမြင့်မလာဆွေးနေတဲ့ခါမှာဆိုဒီတခုတစ်စစ်တီသားဝါနယ်တောင်ပိုင်းတခုတစ်စစ်တီသားကြီးရဲ့နိုင်ငံရေးမှူးဦးပေါ့ကြီးရနေပြီးတော့ထပ်တွေ့ပါတယ်ကေဘီတီအဲ့မှာလဲတို့ဗမာအစိုးရပြောတာကိုတို့ဘာမှသိမတုံ့ပြန်ဘူးတို့ဒါမှလဲဟိုမင်းတို့လည်းမလုပ်ချင်လို့ငါတို့လုပ်ချင်လို့ဆိုတဲ့သဘောမျိုးတော့ဆောင်းနေကျွန်တော်မူရပဲချက်ပြီးစကားပြောကြတယ်အဲဒုတိယအချိန်က17လပိုင်းမှာဘူရဲမြင့်ပဲအဲဝါနယ်ကဒီဒုဦးစီးချုပ်တောက်ဝန်ကွန်ကိုတည်းတွားပြီးတော့တွေ့တယ်တွေ့ပြီးတော့ပြပသာပြောခဲ့တယ်ဒီတခါမှာတော့ဝါဒေတာရဲ့ကြီးစံတောက်တောက်နဲ့မြေမုံတပုံတော့ခင်ဗျားတို့မအဘူးပြားလို့ပြောခဲ့ပြီးဖြစ်တယ်။အဲ့မှာအဲ့ဒီဘက်ပြင်မာတဲ့ဗမာစစ်တပ်ကလည်းဒီမနစ်ကဝါနဲ့ဒီဗမာအစိုးရနယ်စပ်မှာရှိတဲ့ဂရုတွေခံဂရုတွေပေါ့နော်တောင်ကုန်းတွေကဂရုတွေကိုဝါတပ်ဖက်ပေါ့ကွန်ကရစ်ခိုင်နဲ့အခိုင်မာဂရုတွေလုံးကြတယ်။အဲ့ဒါကိုလည်းဗမာအစိုးရသိမချင်တာဘူး။အဲ့တော့ကျွန်တော်တို့မြင်တာအဲ့တော့သူတို့လာဆွေးနွေးတဲ့အခေါက်တိုင်းမှာတုံ့ပြန်နည်းကနှစ်ခုပဲအဲ့တော့အခြေခံအရပြောမယ်ဆိုရင်ညီငယ်ရဲ့ဘွယ်ကြီးအများစုကတစ်ချက်လည်းနဲ့မဆွနိုင်ဘူးမဆွနိုင်တာကဗမာအစိုးရကမယုံကြည်လို့ဘာဖြစ်လို့မယုံကြည်နိုင်လဲဆိုတစ်ချက်လည်းနဲ့ရှိနေတဲ့လည်းနဲ့ရှိနေပြီးတော့နိုင်ငံရေးရတုံးတရားအစင်းသားပေးထားတဲ့ကာလအမျိုးသားညီလာကာလမှာတော့ဗိုလ်ချုပ်စီတင်လို့ကိုတော့ဗိုလ်ချုပ်စီတင်က SSA ကိုတော့ညီငယ်ရဲ့သဘောပေါ်ရောက်ခေါ်တော်တဲ့ SSA ခေါင်းဆောင်တယောက်ဖြစ်တယ်နော်ရှာနေဘက်ကကြည်တော့တမျိုးမြင်နေတာအဘိုးသူစင်ရတစ္ဆာဖောက်တလားလို့မြင်တယ်အဲ့လိုလူမျိုးတယောက်တော့သူကခန်းကြည့်ပြီးနှစ်ပေါင်း100လောက်ချပလိုက်တယ်အဲ့တော့ကိုလက်ရှိရှိနေတဲ့ခေါင်းဆောင်တွေကိုလည်းဟို SSA ခေါင်းဆောင်ပဲဖြစ်ဖြစ်ဟိုဝါခေါင်းဆောင်ပဲဖြစ်အားလုံးခေါင်းဆောင်တွေမှာအ ਨੇ နဲ့အများစုတို့ကဗမာအစိုးရဥပဒေနဲ့ဟိုညှိနှိုင်းတဲ့ကိစ္စမျိုးမှာတို့ကတို့ကအခိုင်အမာယူထားကြတယ်အဲ့တော့တကယ်လို့လက်နဲ့အပီးရဲ့အချိန်မှာဒီတပ်ဖွဲ့တွေလက်နဲ့အပီးရဲ့အချိန်မှာဒီဟာအချိန်မြင့်ဒီအကြောင်းပြချက်တွေနဲ့ဒီ evidence တွေနဲ့သူဖားလို့ကြည့်လို့ရတယ်မှတ်တစ်ခုတ်တဲ့ကိစ္စတို့ကတိမို့သူလက်ရှိမိထားပြီးချိန်ပြီးသူကအဲ့ဒါကို record လုပ်ထားတယ်။နှစ်ချက်ညညသားညီလာကမှဆမှတ်ထားတဲ့ဒီဟိုဒီဘော်ဒီပုံကိုလက်မခံနိုင်ဘူး။သူတို့ပြေပေးဖို့တောင်းဆိုနေတယ
်။နောက်ဆုံးမိကွန်းအနေနဲ့ပေါ့ဗျာ။နိုင်ငံရေးအရာတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့ဝါနေရတက်တဲ့မြဝဆစ်ဆိုးကကြားမှာအဆင်မပြေမှုကဒီဖွဲ့စည်းပုံကိုပြန်ပြင်ပေးပါဝင်ပေါ့နော်။နိုင်ငံရေးအရာပါဘလောက်ထိတက်ရောက်မှုရှိနိုင်လဲဗျာ
။ဟုတ်ရှိပါတယ်ကျွန်တော်တို့တည်တဲ့လောက်ကတော့ကျွန်တော်တို့ NLD အပါပေါ့နော် NLD ပါပြည်နှစ်ပြည်ပါလူတွေအပါအားလုံးရဲ့ political basic ပေါ့ဒီ roadmap ကိုကျွန်တော်ပြောတဲ့အခါမှာ constitution ကို revision လုပ်ပေးဖို့ NLD ကဒါကိုတောင်းဆိုတာပဲနော် NCUB ရော SCGU ရောဒါပဲပြောနေကြတယ်အဲ့တော့ကျွန်တော်တို့နဲ့အတနည်းကြမှာဒီဟာကအချိန်ခါအဖြစ်တူပါတယ်တူပါနောက်တစ်ခုကကျွန်တော်တို့တချို့အဖွဲ့ကြီးဒီမှာလက်နဲ့မရှိဘူးခုဒီရဲဘော်တွေမှာလက်နဲ့ရှိတယ် ဒီလက်ဘော်တွေကလည်းလည်းမဆွလို့ချင်ဘူးဘာပဲဖြစ်ဖြစ်ဒီလိုအစိုးရမျိုးနဲ့တကားပြောတဲ့အချိန်မှာဟိုလက်နဲ့ကိုယ့်လက်ထဲမှာကင်ထားတာတွေကိုယ့်ကိုယ်ကိုယုံကြည်စိတ်ချပြီးတော့ခိုင်မာမာတကားပြောလို့ရတယ်ဆိုတာသဘောပေါက်တယ်နောက်တစ်ချက်ကဆိုလို့ရှိရင်ပြောမယ်ဆိုရင်ပြည်တွင်းပြည်ပမှာလူမျိုးစုအဖွဲ့အစည်းအနေနဲ့နောက်တက်မဲ့2010မှာတက်မဲ့ဆိုတာပြောနေတယ်လို့တော့တာသူညီနာဖြစ်တဲ့တိုင်းရင်းသားများစီးလုံးညီညွတ်ပြီးသားဟွာပြောတယ်ညီမျိုးရှိတယ်ဗမာနိုင်ငံတရနိုင်ငံတော်ကြီးမဟုတ်ဘူးဘုဒ္ဓရှင်နဲ့ဘုံမောင်အေးတို့ဦးစီးတဲ့သရုတ်တမြန်မာနိုင်ငံတော်ကြီးကိုတိဆောက်ဖို့ကြိုးစားနေတာဖြစ်တယ်အဲ့ဒါကိုတော့အခြေခံအားဖြင့်လူမျိုးစုလက်နက်ကိုင်အဖွဲ့အစည်းအားလုံးကအခြေခံဖြင့်ဒီသဘောကိုလက်ခံထားကြတယ်
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ဗျ
ဟုတ်ကဲ့ဟုတ်ကဲ့